ကျွန်တော်ကဝေဦးစီးချုပ်ဦးဆောင်ပြီးအာနာတိတ်ယူအုပ်ချုပ်နေတဲ့အပေါ်မကျေနပ်တဲ့ကန့်ကွက်ဆန္ဒပြမှုတွေဒီကနေ့လည်းမြန်မာနိုင်ငံအနှံ့အပြားမျိုးတွေမှာဆက်လုပ်နေကြပါတယ်မြန်မာနိုင်ငံငြိမ်းချမ်းစီပေါ်ရည်ရွယ်ချက်နဲ့ဒီနေ့မြန်မာရိုးရာသနခါလင်းလှုပ်ရှားမှုလုပ်ကြဖို့ဆော်အော်ထားတဲ့အတိုင်းရန်ကုန်မန္တလေးမုံရွာတဝယ်စတဲ့မြို့တွေမှာဆန္ဒပြသူတွေကသနခါတွေလင်းချေပြီးတော့ဆန္ဒပြခဲ့ကြပါတယ်။အကြမ်းမဖက်အာဏာသိမ်းတဲ့ CDM လှုပ်ရှားမှုမှာပါဝင်ကြတဲ့ဆရာဝန်တွေစီးဝင်တဲ့နေကလည်းဝိယုံဖြူတွေဝစ်ဆင်ပြီးရန်ကုန်မြို့မှာချီတက်ဆန္ဒပြခဲ့ကြပါတယ်။ဂျမ်းမာရေးဝန်ထမ်းတွေအလုပ်ခွင့်ပြန်ဝင်ကြဖို့အတွက်အာဏာပိုင်တွေဘက်ကဖိအားပေးမှုတွေရှိနေပေမဲ့လည်းအာနာရှင်စနစ်ဆန့်ကျင်တဲ့ဆန္ဒပြပွဲတွေမှာအများအပြားဆက်လက်ပါဝင်နေကြပါတယ်။ဒါရောမှာတော့ဖိအားရဲ့အများကြီးပါတယ်။ဘောနောကတော့ဘောနောနဲ့တက်ဖို့အာနာရဲ့အများကြီးပါတယ်။ဒါကတော့ငါတို့ကတော့ဖိပြန်ဖို့တော့အဆုံးဆုံးကျတော့ငါတို့ကသိထားပြီးသားပေါ့။ငါတို့သိထားတဲ့အခါကျလုံးပုံတန်နဲ့ဖိအားရဲ့ပဲဖြစ်တယ်။ဖိပြန်ဖို့တော့လုံးဝလုံးဆောင်သွားမှာ။ဘောနောနဲ့ဖိပြန်ဖို့တော့ရက်သွားမှာပေါ့။CDM လှုပ်ရှားမှုမှာပါဝင်တဲ့ကျမ်းမာရေးဝန်ထမ်းတယောက်ပြောသွားတာပါ။ရန်ကုန်တက္ကသိုလ်ပင်မကျောင်းဝင်းထဲမှာလူစုပြီးချီတက်ဆန္ဒပြကြတဲ့ရန်ကုန်တက္ကသိုလ်ကျောင်းသားများတမကကျောင်းသားတွေကိုလည်းလုံခြုံရေးတွေကတောင်းဆိုပိတ်ပင်ဖို့ကြိုးစားခဲ့ပါတယ်။ဒါပေမဲ့ကျောင်းသားတွေကဆောင်ရွက်ပြီးကျောင်းဝအပြင်ထွက်ကာတခြားဆန္ဒပြသူတွေနဲ့ပူးပေါင်းနိုင်ခဲ့ကြပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းယူအုပ်ချုပ်နေတဲ့စစ်တပ်အပေါ်ထောက်ခံသူတွေကလည်းဒီနေ့ရန်ကုန်မြို့မှာချီတက်ဆန္ဒပြကြပါတယ်။တပ်မတော်ကိုထောက်ခံပါတယ်၊စစ်အုပ်ချုပ်ရေးကောင်စီကိုထောက်ခံပါတယ်ဆိုတဲ့စာတမ်းတွေကိုဆန္ဒပြကြပါတယ်။သူတို့ကိုကန့်ကွက်သူတွေကတော့ဘေးကနေတံပုံးတွေတီးလက်တွေကိုကြက်ချေကပုံတွေလုပ်ပြီးတော့အော်ဟစ်ပြီးကန့်ကွက်ဆန္ဒပြကြပါတယ်။စစ်တပ်ထောက်ခံသူတွေလမ်းပေါ်ထွက်လာတာနဲ့အတူရန်ကုန်မြို့ရဲကနေရာတချို့မှာစစ်တပ်လူလာရဲလို့ဆိုရက်လူရန်ကတချို့ကဒုတ်တွေဓာတ်တွေလေးကွက်တွေနဲ့တိုက်ခိုက်လို့တချို့ဒဏ်ရာရခဲ့ကြပါတယ်။ရန်ကုန်မြို့နယ်ရှန်ဂရီလာဟိုတယ်နောက်မှာတချင်းစုဆန္ဒပြနေတဲ့အဖွဲ့ကသူတယောက်ကိုကဲကမတ်မသိတဲ့လူတစုကဗိုလ်ချုပ်လမ်းမပေါ်မှာဝိုင်းပြီးတော့ဓာတ်ထိုးမှုဖြစ်ခဲ့ပါတယ်။မျက်မြင်တွေ့လိုက်သူတယောက်ကအဖြစ်အပျက်ကိုခုလိုပြောပြပါတယ်
။ဆန္ဒပြကျွန်တော်တို့အသက်ရှင်နေတယ်
ဆန္ဒပြသူတွေကိုဂဲတွေလောက်လေးပါတွေနဲ့အမည်မသိသူတွေလိုက်ကျင့်နေတဲ့တပ်ပုံတွေဗီဒီယိုတွေကိုဖြည့်ရင်းတရင်တော့တွေရဲ့လူမှုကွန်ရက်တွေပေါ်မှာလည်းဖော်ပြနေကြပါတယ်။ဒီနေ့မှဥပိုင်းကလည်းရန်ကုန်တံပွေအောင်မင်္ဂလာရပ်ကွက်မှာစစ်တပ်ကဖွဲ့စည်းထားတဲ့အုပ်ချုပ်ရေးကောင်စီကခံထားတဲ့ရပ်ကွက်အုပ်ချုပ်ရေးမှုကိုရပ်ကွက်နေလူလူကဝိုင်းပြီးတော့ကန့်ကွက်နေချိန်မှာပဲရဲအင်အားအလုံးအညင်နဲ့ရောက်လာပြီးတော့ရပ်ကွက်နေလူလူကဆန္ဒပြကျွေးကြော်ချိန်မှာရဲတွေကလူအုပ်ထဲကိုအတင်းဝင်ရိုက်နေခဲ့ပါတယ်။တနက်တွင်လည်းပြစ်ဖောက်ခဲ့ပါတယ်။ဒီအခြေအနေတွေကိုတော့အခင်းဖြစ်တဲ့နေရာကနေတရားရောက်ရှိနေတဲ့ဗီဒီယိုတွေမှာတွေ့ရပါတယ်။